Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2018ခုနှစ် January လ10ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်နဲ့တီးသန့်တွဲဆုံမှုဆန္ဒရှိတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။ရိုက်တာသတင်းတနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်စုတွေဖောက်ပြမှုနဲ့ဒီကနေ့တရားရုံးတင်တရားဆွဲလိုက်တဲ့ပုံမှာနိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မှတ်ရသင့်စင်တဲ့သူကြီးညာပေးပါပါ
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာဆိုရင်လည်းဒီအဖမ်းခံထားရတဲ့ရိုက်တာဌာနကမြန်မာသတင်းတောက်နှစ်ဦးကိုရုံထုတ်စစ်ဆေးတဲ့တရားခွင်ကိုနိုင်ငံတကာလူ့ခွင့်ရေးအခြေအနေမြစ်တေဆောင်ရွက်ပေးနေတဲ့အဖွဲ့ကလည်းလာရောက်နှာထောင်ခဲ့ပါတယ
် To look at the condition of the detainees and to look at the nature of proceedings and whether they are compliant with Myanmar's own criminal procedure
code ပြမှုဆိုင်ရာကျင့်သုံးဥပဒေနဲ့ညီမညီလာပြီးတော့လေ့လာတာဖြစ်တဲ့အကြောင်း ICJ ရဲ့ဥပဒေအကြံပေးပြောပြချက်နဲ့တူနားဆင်ရဖို့ရှိပြီးသတင်းတောက်ကိုဝါလုံးကလည်းမှန်ကန်တဲ့သတင်းတွေမထုတ်ဖော်နိုင်အောင်မမှန်မကန်နည်းတွေသုံးပြီးသူတို့ကိုဖမ်းခဲ့တယ်လို့ပြောခဲ့တာကိုနားဆင်ကြရမှာပါ။အဲဒီနောက်တော့အသက်ခံရတဲ့ကယင်နီတပ်ဖွဲ့ဝင်တွေအတွက်စန္ဒပြကန့်ကွက်ခဲ့ကြတဲ့ကယင်လူငယ်တွေနဲ့တောင်သူလယ်သမားတမကအဖွဲ့ဝင်တို့ကိုဒီနေ့အမှုစတင်စစ်ဆေးပြီးဆိုတာကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်နဲ့တီးသန့်တွဲဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သက်မတ်ချက်တွေနဲ့ကန့်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံတန်တမာတွေတရားဝင်တွဲဆုံခဲ့ကြပြီးနောက်တစ်ရက်မှာပဲမြောက်ကိုရီးယားကောင်ဆောင်နဲ့တွဲဆုံမှုတောင်ကိုရီးယားကောင်ဆောင်ကကန့်လန့်လိုက်တာပါ။နိုင်ငံကောင်ဆောင်တွေရဲ့ထိပ်သီးတွေ့ဆုံမှုဟာတွေ့ဆုံရုံတသက်တည်းအဓိပ္ပာယ်ရှိဖို့လိုအပ်ကြောင်းလည်းတောင်ကိုရီးယားသမ္မတကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့မတွေ့ဆုံရင်အောင်မြင်မှုအတိုင်းအတာတစုံတရာရရှိအောင်အာမခံချက်ရရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံခြားစစ်မဲ့ဆောင်ဒေသကပန်မွန်ဂျွန်ကျေးရွာမှာမနေ့တုန်းကတန်တမာနေရဲ့တွေ့ဆုံမှုတွင်မှာတော့တောင်ကိုရီးယားနိုင်ငံပျွန်ချန်းမြို့မှာရှိလာတဲ့ကျင်းပမဲ့ဆော့ရီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေဆက်လွဖို့လက်ခံခဲ့ပါတယ်။စီရီးယားတင်းမာမှုတွေရှော့ချနိုင်မှုစစ်ပဆိုင်ရာဆွေးနွေးမှုတွေကျင်းပရေးအတွက်လည်းနှစ်ဖက်ကြားသဘောတူခဲ့ကြတာပါ။တောင်နဲ့မြောက်ကိုရီးယားနှစ်ချမ်းကွဲခဲ့ရတဲ့1950ပြည်နှစ်ကနေ1953ခုနှစ်ကိုရီးယားပြည်တွင်းစစ်တွင်ကွဲကွာသွားခဲ့ကြတဲ့မိသားစုတွေအိုလံပစ်အားကစားပွဲတွေကျင်းပနေချိန်ရှေ့လာထဲမှာပဲကြာရောက်မဲ့ရိုးရိုးနှစ်တစ်ခုပွဲတော်ကာလမှာပြန်လည်ဆုံစည်းနိုင်ရေးတောင်ကိုရီးယားကကန့်လန့်ခဲ့ပါတယ်။နိုင်ငံခြားတွေ့ဆုံပြခဲ့တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမှတ်ပေးတင်ကြောင်းလဲတောင်ကိုရီးယားသမ္မတကမနေ့တုန်းကပဲကျေးဇူးတင်စကားပြောဆိုခဲ့တာပါ။အမေရိကန်ကဦးဆောင်ပြီးပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ဆက်လက်ဖိအားပေးမှုတွေကြောင့်မြောက်ကိုရီးယားဆွေးနွေးပွဲစုကဝိုင်းကိုပြန်ရောက်လာဖို့ရကြောင်းလဲတောင်ကိုရီးယားသမ္မတကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်အောင်စုတွေကိုကလေးဘွားတွေကတရားမဝင်ရောက်လာတဲ့ Dreamers လို့ခေါ်တဲ့တောင်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေရပြန်မပို့နိုင်အောင်အကာအကွယ်ပေးထားတဲ့ Dhaka ဆိုတဲ့အစီအစဉ်ကိုအခုလောလောဆယ်မှာဆက်လက်ထားရှိဖို့ပြည်အောင်စုတရားသူကြီးတယောက်ကသမ္မတ Trump အစိုးရကိုအမိန့်ချမှတ်လိုက်ပါတယ်။ဒါကအစီအစဉ်နဲ့အကာအကွယ်ပေးထားတဲ့သူပေါင်း8000လောက်ရှိပြီးတော့ဒါကိုအဆုံးသတ်ဖို့စက်တမလမှာသမ္မတ Trump ကကြေညာခဲ့တယ်လို့ဖွဲ့စည်းပုံဥပဒေအရ6လအတွင်းအဖြေတည့်ရရအောင်လှုပ်ဆောင်ဖို့လွှတ်တော်ကိုတာဝန်ပေးထားခဲ့တာဖြစ်ပါတယ်။ဒါကအစီအစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်အစားထိုးမရတဲ့နေနာမှုတွေဖြစ်လာမယ်အပြင်ဒီအစီအစဉ်ကိုဆက်ထားမယ်ဆိုရင်တော့လူမှုအတိုင်းဝိုင်းအတွက်အကျိုးများလိမ့်မယ်ဆိုပြီးပြောဆိုကြတဲ့ကယ်လီဖိုးနီးယားတက္ကသိုလ်အဖွဲ့စည်းတွေနဲ့အုပ်စုတချို့ရဲ့တောင်းဆိုမှုကြောင့်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကတရားသူကြီးကအင်္ဂါနေ့မှာအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်လို့စုံစမ်းတွေးရှိချက်တွေဟာအမျိုးသားလူယုံရင်းနဲ့ဆက်နွယ်နိုင်တဲ့ပေါ်အလွန်အမင်းစိုးရိမ်မှုကြောင့်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကိုထောက်လှမ်းတွေးရှိချက်အစီရင်ခံစာပေးအပ်ခဲ့တာဖြစ်တဲ့အကြောင်းဘရစ်ရှားထောက်လှမ်းရေးဝန်ထမ်းအောင်တူကိုငားရန်ခိုက်စစ်စုံစမ်းခဲ့တဲ့ကုမ္ပဏီအကြီးအကဲကအမေရိကန်ထက်လွတ်တော်ကိုပြောကြားလိုက်ပါတယ် Fusion GPS ကုမ္ပဏီကိုပူးတွဲတည်ထောင်သူ Glenn Simpson ရဲ့ထက်လွတ်တော်တရားရေးကော်မတီရှင်းမှဩဂုတ်လတဲ့တကပိတ်ထွက်ဆိုချက်ကိုတော့ထက်လွတ်တော်မှတ်တမ်း First Time က နေ့ကကပဲထုတ်ပြန်လိုက်တာပါ Fusion GPS ကုမ္ပဏီကတော့စုံစမ်းထောက်လှမ်းအစီရင်ခံမှု Pressure ထောက်လှမ်းရေးဝန်ထမ်းဟောင်း Christopher Steele ကိုငှားရမ်းခဲ့တာဖြစ်ပြီးကနေ့အချိန်မှာကုန်ကျစရိတ်ကိုကူစားဖြစ်တဲ့ website တခုကပေးရကပ်ပြီးနောက်ပိုင်းမှာတော့ Donald Trump နဲ့ရွေးကောက်ပွဲမှာပြန်ပြက်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပါဝင် Democrat တွေကပေးရခဲ့တာဖြစ်ပါတယ်စုံစမ်းမှုတွေအရ Donald ကိုစလောင်းတူဟာအကြက်ကန်ခံနေရတယ်လို့အစီရင်ခံစာပြုစုသူထောက်လှမ်းရေးဝန်ထမ်းဟောင်းကစိုးရိမ်မှုတွေရှိခဲ့ကြောင်းလဲကုမ္ပဏီအကြီးအကဲကထွက်ဆိုထားတာပါမင်းဆက်စီဥရီတွေကိုချိုးဖောက်ရောက်တဲ့ဥရီမဲ့ပူပေါင်းချန်ဆင်မှုတွေရှိခဲ့သလားဆိုတာစိုးရိမ်စရာအခြေအနေတွေရှိခဲ့ကြောင်းလဲကုမ္ပဏီအကြီးအကဲကသူ့အမြင်ကိုပြောဆိုခဲ့ပါတယ်တမန်ထရန့်ကတော့စုံစမ်းတွေ့ရှိချက်အစီရင်ခံစာကိုပယ်ချထားတယ်လို့သူ့ရဲ့စီဥရီဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိကြောင်းလဲထပ်တလဲလဲညှင်းဆန်ထားတာပါသူ့ရဲ့ပြောဆိုချက်တွေကိုအမေရိကန်ပြည်သူတွေသိရှိခွင့်ရပြီးကိုယ်ပိုင်ဆုံးဖြတ်ချက်ချမှတ်နိုင်အောင်အများပြည်သူသိအောင်ထုတ်ပြန်မှုကုမ္ပဏီအကြီးအကဲဆင်ဆင်ကပြောဆိုခဲ့ကြောင်းလဲထက်လွတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်အမှတ်ဖြစ်တဲ့ဒါန် first time ကပြောဆိုခဲ့ပါတယ
်။ UN နိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်အဖမ်းခံရသူပေါင်းဟာ 3,800 လောက်ရှိနေပြီးတော့ဒါဟာအရင်ကခန့်မှန်းထားတာထက်အဆမတန်များနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောပါရယ်။ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုချိန်မွန်းခဲ့ပြီးတဲ့နောက်ပိုင်းအဖမ်းခံနေရသူတွေတဲကတေဆုံးသူအနည်းဆုံး5ယောက်ရှိနေတာမို့ဒါကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့အီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါရယ်။အဖမ်းခံရစဉ်အသက်22နှစ်အရွယ်အီရန်ဆန္ဒပြသူတယောက်ဒင်းလာတုံးကတေဆုံးသွားတယ်လို့အီရန်လွှတ်တော်အမတ်တယောက်ကပြောပါရယ်။အဖြစ်ပြက်အသေးစိတ်ကိုတော့ချက်ချင်းမသိရသေးပါဘူး။နိုင်ငံတော်ဝန်လက်တော်ဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေကြောင့်အဖမ်းခံရစဉ်တေဆုံးသူတွေမှာဒါပထမဆုံးလို့ယူဆထားတာလည်းဖြစ်ပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံ့လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ရဲ့ပုံတွင်းညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖက်စစ်ခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးဖောက်ပြမှုနဲ့ရုံးတင်တရားဆွဲဆိုလိုက်ပါတယ်မြန်မာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ပေါ်တရားဆွဲဆိုလိုက်တဲ့ပုံမှာတော့နိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာပါရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကတော့တရားဆွဲဆိုလိုက်တဲ့ပေါ်စိတ်ပြမိရောက်တဲ့ဒီမိုကရေစီစနစ်အောင်မြင်ထွန်းကားရေးမှာဒေသတွေလွတ်လပ်ခွင့်ရှိဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့ဖက်စစ်ခံသတင်းတော်တစ်ယောက်ကအမြန်ဆုံးပြန်လွတ်ဖို့လဲတောင်းဆိုလိုက်ပါတယ်အလားတူဂျပန်နိုင်ငံကလည်းမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒေသတော်တွေဖက်စစ်ခံရမှုတွေပေါ်စိုးရိမ်မခင်ဖြစ်ရတာတွေကိုဒီသတင်းပတ်တဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတာရိုခွန်နိုရဲ့ခီးစဉ်တွင်ပြောကြားဖို့ရှိကြောင်းဒီကနေ့ပဲပြောဆိုလိုက်တာပ
ါ日本政府メンバー政府に対し本件に関する機会を県内を伝えてきており河野外務大臣のメンマー訪問
連絡でパシカヤムポそういう県庁にマスヤをジャパンスヤが表示したびてるジャパン人間財運営の民間人間基線パワーに訓課てねかま水に表示ပြောဆိုပန်ကြားသွားဖို့ရှိကြောင်းလဲဂျပန်စိုးရအဖွဲ့တွင်းဝင်ချုပ်ယိုရှိဟိဒေဆူဂါကသတင်းတောက်တွေကိုပြောဆိုလိုက်တာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူ့ခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာတန်းဝန်းကအလေးထားတဲ့စံတန်မိုးတွေဖြစ်ကြပြီးနိုင်ငံအလုံးကကာကွယ်ဆောက်ရှောက်ဖို့အရေးကြီးကြောင်းလဲပြောဆိုသွားပါတယ်ရော်တာသတင်းတောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတော့ပြီးခဲ့တဲ့လဒီဇင်ဘာ12ရက်နေ့မှာပဲမြန်မာအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလွန်ကျွေးတပ်ဖွဲ့ဝင်တွေလှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲတရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အာဏာပိုင်တွေကဖမ်းဆီးအရေးယူခဲ့တာဖြစ်ပါတယ်ဒီလဇန်နဝါရီလ23ရက်နေ့မှာနောက်တစ်ချိန်ရုံးထုတ်မဲ့သတင်းတော်အုပ်ကိုတော့အမှတ်ကန်ပေးဖို့တရားရုံးကလက်မခံခဲ့ကြောင်းလဲအကျိုးဆောင်ရှင်တွေကပြောဆိုခဲ့ပါတယ်
ရခိုင်မြောက်ပိုင်းအင်းတင်ကျေးရွာတုတ်တန်နယ်မြုံနှံထားတဲ့အမည်မသိရုပ်လောင်းတွေဟာဒေသခံကျေးရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့တဲ့ရုပ်လောင်းတွေဖြစ်တယ်လို့တမ်ဘရော်စုံစမ်းရေးအဖွဲ့ရတွေ့ရှိချက်ကတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်လိုက်ပါတယ်အလောင်းဆယ်လောင်းဟာတမ်ဘရော်ကဖမ်းဆီးရမိတဲ့ဘင်္ဂါလီအကြမ်းဖက်သမားတွေဖြစ်ပြီးတော့သူတို့ကိုလုံခြုံရေးအခြေအနေအရရဲဘက်ကမလွှဲပြောင်းနိုင်တာကြောင့်သူတို့ကိုတုတ်တန်ကိုခေါ်ဆောင်ပြီးတော့တပ်ဖြတ်ဖို့တာဝန်ကျလုံခြုံရေးတပ်ဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လို့အဲ့ဒီထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲ့ဒီနောက်စက်တင်ဘာလ2ရက်နေ့မနေ့မနက်ပိုင်းအင်းတင်ကျေးရွာတုတ်တန်အရောက်မှာနာကြီးစိတ်နဲ့လက်တုံပြန်လို့တဲ့ကျေးရွာသား3ယောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီ10ယောက်ကိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။အဲ့ဒီ10ယောက်ဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်မေးချက်အရကျေးရွာတွေမှာနေထိုင်စဉ်အကြမ်းဖက်လုပ်ငန်းတွေပါဝင်ဖို့ မော်လဝီဆရာတွေရဲ့စီယုံခံရသူတွေလည်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။စက်တင်ဘာလ၁ရက်နေ့အင်းဒင်ကျေးရွာအနီးမှာဆစီဆောင်ရွက်နေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတိုက်ဖြစ်ပြီးတော့ဖမ်းဆီးခံရသူတွေဖြစ်တယ်လို့တပ်မတော်ကြီးညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်မှာအင်းဒင်ကျေးရွာမှာရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကသူတို့ကိုတပ်ဖြတ်ခဲ့တယ်ဆိုတာဝန်ခံတဲ့အတွက်တာဝန်ရှိလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကျေးရွာသားတွေကိုဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်မှုရှိပေမဲ့ကိုကဲရန်တာဝန်ရှိသူတွေကိုလည်းလိုအပ်တယ်လို့ဖော်ထုတ်အရေးယူသွားမယ်လို့တပ်မတော်ကြီးညာချက်မှာပြောထားပါတယ်။
ကီးရနေ293ရောက်လိုက်ပါလာပြီးလွန်ခဲ့တဲ့၄နှစ်လောက်ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းပိုင်း MH370 လေယာဉ်ဖြတ်ရှပ်ပွေးလုပ်ငန်းတွေကိုမလေးရှားနဲ့အမေရိကန်ခြေစိုက်ကုပ္ပလိကကုမ္ပဏီတခုတို့ကပြန်လည်စတင်တော့မှာဖြစ်ပါတယ်။ Ocean Infinity ကုမ္ပဏီနဲ့ပူးတွဲရှပ်ပွေးလုပ်ငန်းတွေအတွက်ဒီကနေ့သဘောတူညီချက်လက်မှတ်ရေးထိုးဝဲမှာလည်းမလေးရှားအစိုးရတာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါ။2014ခုနှစ်မတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းနေစဉ်ပျောက်ဆုံးသွားတဲ့လေယာဉ်မှာလိုက်ပါသွားတဲ့ခရီးသည်တွေရဲ့မိသားစုဝင်တချို့ကတော့ရှာဖွေလုပ်ငန်းတွေပြန်လည်ဆက်တင်မဲ့အစီအစဉ်ကြောင့်ဝမ်းသာနေကြပါတယ်။လေယာဉ်ပျောက်ဆုံးသွားတယ်လို့ယူဆရတဲ့နေမည်ဖြစ်ကျွမ်းကျင်သူတွေတွက်ဆထားတဲ့ Studentman 9900အကျယ်ဝန်းရှိတဲ့ပင်လယ်ပြင်မှာပင်လယ်ရေရောက်ရှာဖွေလုပ်ငန်းတွေလုပ်ကိုင်နေတဲ့ Ocean Infinity ကုမ္ပဏီကတည်ထောင်ရှာဖွေလုပ်ငန်းတွေကိုလုပ်ကိုင်ဆောင်ရွက်သွားမှာပါ။အယုံခံထောက်လန့်နေတဲ့အစီအမံကိရိယာတွေကင်မရာတွေတက်ဆင်ထားပြီးရေအောင်မှာရှိတဲ့အချက်အလက်တွေကိုရှာဖွေထောက်လန့်ပြနိုင်မဲ့မောင်းနှံမဲ့ရေအောင်သုံးရေရင်ရှင်းစင်းလဲရှာဖွေလုပ်ငန်းမှာပါဝင်မှာဖြစ်ကြောင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်အိုလီဗာပလန်ကတ်ကပြောဆိုခဲ့ပါတယ်။မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတို့ပူးပေါင်းပြီးဒေါ်လာ100ကုန်ကျခဲ့တဲ့ရှာလေရင်ဖြတ်ရှာဖွေလုပ်ငန်းကတော့ရပ်ပေါင်း1046ရဲ့အကြာလွန်ခဲ့တဲ့ဒီနေ့လောက်ကပဲရလဒ်တစုံတရာမတွေ့ရဘဲနဲ့ရပ်ဆိုင်သွားခဲ့ရတာပါ။လေရင်ဖြတ်ကြတဲ့အကြောင်းရင်းကိုရောပြတ်ကျခဲ့တဲ့နေရာအတိအကျကိုရောသိရှိနိုင်ခဲ့ခြင်းမရှိခဲ့ကြောင်းလဲရှာဖွေအဖွဲ့ကထုတ်ပြန်ခဲ့တဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားခဲ့ကြပါတယ်။
American ပြောင်စု Los Angeles မြို့မြောက်ပိုင်းမှာမနေ့တော်ကရုတ်တရက်ရေကြီးမှုနဲ့ရွှေမြေပြိုမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့အင်ဂျီတချို့လည်းပျက်စီးခဲ့ရပါတယ်။ဒီကနေ့မှာတော့အဆောက်အုံတွေကြားမှာပိတ်မိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့ကဆက်လက်ရှာဖွေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့လတော်မီတွေလောင်ကျွမ်းမှုကြောင့်တပင်းတွေနဲ့စိုက်ပျိုးကင်းတွေပျက်စီးခဲ့ရတာကြောင့်တောင်ကုန်းတွေပေါ်ကနေရွှေမြေစီးကြောင်းကြီးစီးဆင်းလာတာဖြစ်ပါတယ်။ခြေချင်းဝက်လောက်ထိနေတဲ့ရှုံမြေထဲမှာညက်နေတဲ့အိမ်တွေထဲမှာပိတ်မိနေတဲ့ဒေသခံတွေကိုကယ်ဆယ်ရေးလုပ်သားတွေကခွေးတွေရဲ့အကူအညီနဲ့ရှာဖွေပြီးတော့ရဟတ်ရင်တွေနဲ့လည်းကယ်ဆယ်နေပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်။အခုညနေခင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး writer သတင်းဌာနရဲ့မြန်မာသတင်းတောက်နှစ်ဦးကိုရုံထုတ်ပြီးဆွဲချက်တင်ပြခဲ့တဲ့အခြေအနေနဲ့သုံးသပ်ချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ writer သတင်းတောက်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုမြောက်ပိုင်းခရိုင်တရားရုံမှာဒီနေ့ဒုတိယကြိမ်ရုံထုတ်ပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆက်လက်တရားစွဲဖို့ဆုံးဖြတ်လိုက်ပါတယ်။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးကတော့သတင်းတွေကိုမှန်မှန်ကန်ကန်မထုတ်ဖော်နိုင်အောင်မမှန်မကန်တဲ့နီလန်းနဲ့ဖမ်းဆီးခဲ့တယ်လို့ပြောသွားပါတယ်။တရားရုံကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးမှာအစိုးရကနေဖမ်းဆီးခံရိုက်တာသတင်းသမားတွေကိုနိုင်ငံတော်လှုပ်ဝက်အနေနဲ့တရားစွဲဖို့တရားရုံးကိုတင်ပြလာတာမှာဖမ်းဆီးခံရိုက်တာသတင်းသမားကိုသက်ဦးမောင်ခါကိုဝါလုံးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။မင်းတွေဟိုမမှန်တဲ့ပြည်သားပေါ့ခုတို့မရနိုင်အောင်လို့ခုလိုမျိုးကျွန်တော်တို့မမှန်ကန်တဲ့နီလန်းသုံးပြီးတော့ဖမ်းဆီးရင်းရင်းတော့ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။ကိုကျော်စိုးဦးခါကိုမိုးအောင်ကလည်းဖမ်းဆီးခံရတာနဲ့ပတ်သက်လို့ပြောပြသွားခဲ့တာပ
ါကျွန်တော်ကဘာမှကြိုးဝှက်ချိုးဝှက်ခဲ့တာလည်းမရှိဘူးတတိမီယာကမာတိုင်းပဲကြော်တော့လို့ခဲ့တာ
အမှုကိုဒူရဲမှုဥယူနိုင်ကတရားလိုလုပ်ပြီးတရားရုံးကိုတင်ပြလာတာဖြစ်ပါတယ်ဒီလိုတင်ပြလာတာမှသတင်းသမားတွေကိုအင်တာဗျူးပေးပြီးအချက်လက်တွေပေးခဲ့လို့ပုံမှန်အတူတက်ခါဖမ်းဆီးထားတယ်လို့အစိုးရထုတ်ပြန်ထားတဲ့ရဲရရှိနှစ်ဦးတော့မပါဝင်ခဲ့ပါဘူးနောက်ပြီးသူတို့ကိုသတင်းသမားတွေနဲ့အတူရုံထုတ်လာတာလည်းမရှိခဲ့ပါဘူးဒါပေမဲ့လေဒီရဲရရှိနှစ်ဦးကိုတတ်တည်အနေနဲ့စစ်ဆေးဖို့အစိုးရကတင်ပြထားတယ်လို့သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ
်ကျွန်တော်မေးပါတယ်တရားခွင်မှာမေးတယ်ဆိုတော့တရားရုံးကဒီဟာကိုတရားဝင်ပေါ်တင်လာတော့ဒီတင်းတောင်းနှစ်ယောက်ပဲပေါ့နော်ရဲမရောက်တော့မပါလာဘူးတကယ်လို့အောင်လိမ့်နေမလာဘူးဒါပေမဲ့ကျွန်တော်တို့တတ်တည်အစည်းအဝေးကိုပြန်ကြည့်တဲ့အခါမှာတော့ဒီသတင်းစာမှာပါတဲ့ရန်မူဘိုးရန်နိုင်နဲ့တက်ချက်ခင်မုံလင်းတို့ကတတ်တည်အစည်းအဝေးနဲ့မပြန်ပါမှာတွေ့ရ
ရဲရရှိတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက် ချင်းဆိုထားတဲ့ညမှာပဲသတင်းသမားနှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်ဖမ်းတာများလားဆိုတဲ့တွက်ဆမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့လေအစိုးရဘက်ကဒါကိုတိတိကျကျပြန်လည်ဖြေရှင်းတာမျိုးမရှိသေးပါဘူး။သတင်းသမားတွေကတော့ဒီအချက်လက်စာရွက်တွေဖွင့်မကြည့်ရသေးခင်မှာဖမ်းဆီးခံရတယ်လို့ဆိုထားပါဗျ။သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့အမှုနဲ့ပတ်သက်လို့အမှန်တရားတစ်ခုရအောင်ရင်ဆိုင်သွားမယ်လို့ဆိုပါတယ်
။ဟာကျွန်တော်တို့အစိုးရကံသူတွေနဲ့ကျွန်တော်တို့တွေ့ပါတယ်။တွေ့တဲ့အခါသူတို့ဒီရတော်ကြချက်တွေနဲ့ဟလာဒီတရားခွင်ရဲ့တင်လာတဲ့အမှုတွေမှာလည်းနည်းနည်းကွဲလွဲချက်တို့ရှိတယ်။ရှိတော့တယ်ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီဒီရခွင်မှာဟိုအမှန်တရားပေါ်ပေါအောင်ပေါ်ထုတ်သွားမယ်အဲ့တော့အဓိကတော့ဟိုတခါကြောက်လဲဟိုပုတ်တင်တူရင်းနဲ့ညောင်မြက်ပေါ်တာလည်းဖြစ်နိုင်တာပေါ့နော်ကျွန်တော်တို့အမှန်တရားထုတ်ပြန်ရှာပါမှာ
အစိုးရထုတ်ပြန်ထားသလိုနိုင်ငံလုံးလုံခြုံရေးစာရွက်စာရမ်းတွေယူကနိုင်ငံကိုရောင်းစားတဲ့သူတွေမဟုတ်တာကြောင့်အမြန်ဆုံးပြန်လွှတ်ပေးဖို့မိသားစုဝင်တွေကတော့တောင်းဆိုနေကြပါတယ
်။သမီးသူစားမယ့်ဥစ္စာလေးစားခွင့်ရတယ်ဆိုတော့ခွေခွေရလေးရှက်ပြပါလေ။အခုတော့သူစားလေးမစားလိုက်ရဘူး။သမီးတို့တွေလည်းနွဲ့နွဲ့ထွေးထွေးစကားတော့သိပ်ပြီးတော့မပြောလိုက်ဘူး။ကလေးကိုလည်းနွဲ့နွဲ့ထွေးထွေးမပြောလိုက်ဘူး။သမီးယောက်ျားမဟုတ်တာမလုပ်ဘူးဆိုတော့သမီးယုံကြည်တယ်။သမီးယောက်ျားမန်လာပဲလုံးမှာသူမဟုတ်တာမလုပ်ဘူး။
ကိုကျော်စိုးဦးကကိုမိုးအောင်ရဲ့ဇနီးမချစ်စုကအစိုးရဆွဆွဲမှုမမှန်ဘူးလို့ပြောဆိုခဲ့တာပါအဖမ်းခံထားရတဲ့သတင်းသမားတွေအာမခံရဖို့ရှေ့နေတွေဘက်ကတင်ပြထားပြီးဒါကိုနောက်လာမယ့်ဇန်နဝါရီ23ရက်နေ့ရုံးချိန်မှသာနှစ်ဖက်ကြားနာပြီးမှအာမခံပေးသင့်မပေးသင့်ကိုဆုံးဖြတ်သွားမှာဖြစ်ပါရဲ့ရှင်
မေခစူးစီးတင်ပြခဲ့တာပါရှင်အခုလိုသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒုတိယကြိမ်ရုံးထုတ်တဲ့တရားခွင်စီကိုနိုင်ငံတကာတန်တမန်တော်တော်များများလည်းလာရောက်ခဲ့ကြပါတယ်သတင်းတော်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရရလားဆိုတာလာရောက်လေ့လာကြတာဖြစ်ပြီးဒီအမှုကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း EU ဥရောပသမဂ္ဂတန်တမန်ကပြောပါတယ်နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတယောက်ကလည်းဒီအမှုကြောင့်ရှိလာနိုင်တဲ့ရိုက်ခတ်မှုတွေကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်။အင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မဆုမမြန်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဒုတိယချိန်ရုံးထုတ်တာမှာနိုင်ငံသားတန်တမန်တော်တော်များများလာရောက်လေ့လာတာကိုတွေ့ရပါတယ်။ကျားနာစစ်ဆေးတဲ့တရားခွင်မှာသတင်းတော့တွေရဲ့မိသားစုဝင်တချို့ကလည်းရေနိုင်ငံတကာတန်တမန်တွေနိုင်ငံတကာသတင်းတော့တွေနဲ့ပြည်နေခဲ့ပါတယ်။ကျားနာစစ်ဆေးမှုနဲ့ပတ်သက်လို့တရားခွင်ထဲမှာဓာတ်ပုံဗီဒီယိုရိုက်ကူးမှတ်တမ်းတင်ခွင့်တော့မရပါဘူး။လာရောက်လေ့လာတဲ့တန်တမန်တွေထဲမှာ American, Britain, EU, ဥရောပသမဂ္ဂ၊ကုလသမဂ္ဂ၊ Canada, Australia, Sweden စတဲ့တန်ရုံးတွေကတန်တမန်တွေကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကတန်တမန်အန်ဒရီယပ်မက်ဂနစ်ဆန်ကဘာကြောင့်ဒီကနေ့တရားခွင်ကိုလာရတယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Well, the European Union is very engaged in issues relating to the freedom of press.
ဥရောပသမဂ္ဂအနေနဲ့သတင်းလွတ်လပ်ခွင့်ကိုအင်မတန်အလေးထားဆောင်ရွက်နေပါတယ်။ဒါကြောင့် writer သတင်းတော်နှစ်ယောက်ဖမ်းခံရတဲ့အမှုကို EU ကစိတ်ဝင်စားပါတယ်။ဒီမှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုသိရဖို့လာကြည့်တာပါ။ဒီသတင်းတော်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရမယ်လို့မျှော်လင့်ပါတယ်။စီကံဥပဒေတွေနဲ့အညီအမြန်ဆုံးစစ်ဆေးကြားနာနိုင်မယ်လို့လည်းမျှော်လင့်ပါတယ်
။နိုင်ငံတကာလူ့အခွင့်အရေးအခြေအနေမြင့်တင်ရေးဆောင်ရွက်နေတဲ့ International Commission of Jurists အဖွဲ့ကနိုင်ငံတကာဥပဒေအကြံပေး Sean Bain ကလည်းမျှတတဲ့တရားစီရင်မှုရှိရလားဆိုတာကိုလာလည်လာတာလို့ပြောပါတယ
်။ We are here today to monitor the trial.
တရားခွင်မှာတရားစီရင်ပုံကိုလေ့လာဖို့ကျွန်တော်လာခဲ့တာပါ။ဖမ်းခံသူတွေရဲ့အခြေအနေကိုမြင်ရဖို့နဲ့တရားရုံးဆောင်ရွက်ပုံတွေကိုသိအောင်ဖြစ်ပါတယ်။ဒါရီယာမြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေနဲ့ညီရလားမျှတတဲ့တရားစီရင်ခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေစည်းကမ်းသတ်မှတ်ချက်တွေနဲ့ကန့်ညီရလားဆိုတာကိုလာလည်လာတာဖြစ်ပါတယ
်ဒီကနေ့ကြားနာပွဲမှာမြောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှူးဒုတိယရဲမှူးကြီးယူနိုင်ကတရားလိုလုပ်ပြီးသတင်းတောင်နှစ်ယောက်ကိုအစိုးရလျှို့ဝှက်ဥပဒေပုံမှ31ကားငယ်နဲ့အမှုတင်ပါတယ်ဒါပေမဲ့အကျိုးဆောင်တွေကတဆင့်အမှုတင်တာဖြစ်ပြီးတော့တရားလိုကိုယ်တိုင်ကတော့တရားခွင်ကိုမလာပါဘူးတရားသူကြီးကသတင်းတောင်နှစ်ယောက်ကိုမြင်ညာအမှုတင်တဲ့တရားလိုရှေ့နေအယူခံတင်တဲ့တရားခံရှေ့နေတွေနဲ့အပြန်အလှန်အမေးဖြေလုပ်တာက10မိနစ်လောက်သာကြာပါတယ်။ဇန်နဝါရီလ23ရက်နေ့ကိုနောက်ထပ်ရုံးချင်းအဖြစ်နဲ့ထပ်ချင်းထားပါတယ်။နိုင်ငံတကာဥပဒေအကြံပေးရှောင်းဘိန်းကတော့သတင်းတောက်တွေကိုချက်ချင်းလွှတ်ပေးသင့်တယ်လို့ပြောပါတယ်
။ From a legal perspective, as a organization of legal experts,
ဥပဒေရေးရကျွမ်းကျင်သူတွေနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းအနေနဲ့ဥပဒေရှုထောင့်ကနေပြောရမယ်ဆိုရင်ဖမ်းဆီးခံထားသူတွေကိုအများဆုံးလွတ်ပေးသင့်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေတွေကမျှတတဲ့တရားစီရင်ခံရပိုင်ခွင့်ကိုသူတို့ချိုးဖောက်ခံထားရပါတယ်သူတို့အနေနဲ့ပထမဆုံးတရားရုံးမထုတ်ခင်ရှင်းနေရင်ကြိုတင်တွေ့ပြီးအမှုကိုခုခံမှုအတွက်ကြိုတင်ပြင်ဆင်ခွင့်မရခဲ့ပါဘူး ဒါကြောင့်သူတို့ကိုအမြန်ဆုံးပြန်လွတ်ပေးသင့်ပါတယ
်ရဲတပ်ဖွဲ့ဘက်က Riders သတင်းတောင်နှစ်ယောက်ကိုအမှုတင်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ Riders သတင်းဌာနကလည်းဒီကနေ့ရုံးချင်းအပြီးမှကြေညာချက်ထုတ်ပြန်ခဲ့ပါတယ် American အစိုးရအပါအဝင်နိုင်ငံတကာအစိုးရတွေကလည်းသတင်းတောက်တွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်Riders သတင်းတောက်တွေကိုဖမ်းဆီးထားတဲ့ရလတ်ဟာသတင်းတောက်တွေအတွက်စိုးရိမ်စရာအနှောက်အယှက်ပေးမှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU သံအမတ်ကြီးကနိုင်ငံတော်အတိုင်ပင်ခံထံကိုစာရေးသားပြီးတော့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ် EU အနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုမပြတ်လေ့လာနေတယ်လို့တန်တမန် Andreas Magnussen ကပြောပါတယ
် We are in continuous dialogue with the government and we are continuously encouraging the government
ဥရောပသမဂ္ဂအနေနဲ့မြန်မာဆိုရနဲ့မပြတ်ဆွေးနွေးမှုတွေလုပ်နေပါတယ်တဲ့င်းလှုပ်လှခွင့်အခြေခံမှုတွေကိုလေးစားဖို့လည်းအမြဲမပြတ်တိုက်တွန်းနေပါတယ်။မြန်မာတပ်တရားစီရင်ရေးဆိုတာကိုလေးစားလိုက်နာဖို့လည်းအမြဲတိုက်တွန်းနေပါတယ်။ဥရောပသမဂ္ဂဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တာနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလည်းမပြတ်လေ့လာနေပါတယ်။အနာဂတ်မှာတော့တဲ့င်းလှုပ်လှခွင့်အခြေအနေတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ
်။ Writers သတင်းတောက်တွေကိုဖန်ဆီးထားတဲ့အမှုကနေပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေကိုလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ပိုင်းမှာကြရက်ရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတာကိုအစိုးရအနေနဲ့မြင်သင့်တယ်လို့နိုင်ငံတကာဥပဒေအကြံပေးကထောက်ပြပါဗျ
။ We are hopeful that the government will look at the seriousness of this case.
ဒီမှုရဲ့လေးနက်မှုကိုအစိုးရအနေနဲ့တရားကြည့်မယ်လို့မျှော်လင့်ပါတယ်။ဒီမှုကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့စုံစမ်းဖော်ထုတ်ရတဲ့သတင်းမျိုးတွေမြန်မာပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေသတင်းမီဒီယာတွေဘက်ကလွတ်လွတ်လပ်လပ်သတင်းရယူနိုင်ခွင့်အပေါ်ကြေညာမှုတွေရှိလာနိုင်တယ်ဆိုတာအပြင်နိုင်ငံကအတိုင်းဝိုင်းမှာမြန်မာနိုင်ငံရဲ့အခမ်းအကဏ္ဍအပေါ်လည်းကြေညာမှုတွေရှိနိုင်တယ်ဆိုတာကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ပါတယ်
။သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားဆက်ဆွဲဖို့ဒီခေတ်တရားရုံးမှာတင်လိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းအမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အတွက်သတင်းတောက်တွေအနေနဲ့သတင်းစုံစမ်းခွင့်ရှိရမယ်လို့ပြောကြားထားပြီးသတင်းတောက်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်ဒီကနေ့တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်ရှင်
။မဆူမြတ်မစူးစီးတင်ပြခဲ့တာပါရှင်။အခုတခါတော့ကယင်းနေတပ်ဖွဲ့ဝင်တချို့တတ်ခံရတာကိုကန့်ကွက်စန္ဒပြသူတွေဖန်စီရုံတင်တဲ့ဘက်ကိုလည်းအလှည့်ပေးပါစေ။ကယင်းနီမျိုးသားတွတ်တက်ရေးပါတီ KNPP တပ်ဖွဲ့ဝင်၃ဦးနဲ့အရသား၁ဦးအသက်ခံရတာကိုကန့်ကွက်စန္ဒပြခဲ့လို့ဖမ်းဆီးခံထားရတဲ့ကယင်းပြည်လူငယ်များသမဂ္ဂအပါအဝင်ကယင်းနီတောင်သူလက်သမားသမဂ္ဂအဖွဲ့ဝင်စုစုပေါင်း၅ဦးကိုဒီကနေ့လွိုက်ကော်မြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။တရားရုံးမှာစစ်ဆေးခံရတဲ့သမဂ္ဂအဖွဲ့ဝင်လူငယ်၅ဦးဟာမိသားစုဝင်တွေနဲ့တွေ့ခွင့်မရကြောင်းမိသားစုဝင်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။စန္ဒဖော်ထုတ်မှုနဲ့ဖမ်းခံထားရတဲ့ကယင်းနီတမကလူငယ်၅ဦးကိုဒီကနေ့ကယားပြည်နယ်လွိုင်ကော်မြို့တရားရုံးမှာရုံးထုတ်စစ်ဆေးမှုနဲ့ပတ်သက်လို့ကယန်းမျိုးဆက်ဆက်ဖွဲ့ခေါင်းဆောင်ခွန်အတန်းကအခုလိုပြောပါတယ်
။ကယားလူပြတ်သက်တွေနောက်ထပ်၂ယောက်ဆက်စီရယ်ပြီးတော့သူတို့ကျွန်တော်အပြစ်ဆက်ခံရတဲ့တာဝန်ယူနေတယ်ရှိတယ်။သူတို့ကတော့သူတို့ခံချက်တိုင်းနဲ့သူတို့ကိုယ်တိုင်နဲ့ဆောက်လေကြတယ်လို့ပြောရမှာ။ရှင်းနေငါသားကဘဲတာနဲ့ပဲစနေနေ့ကိုရုံးတန်ချင်းထားတယ်လို့ပြောပါတယ်ပေါ့
။တရားရုံးမှာစစ်ဆေးခံရတဲ့တမကဖွဲ့ဝင်လူငယ်၅ဦးဟာမိသားစုဝင်တွေနဲ့သွေးခွေးမရဘူးလို့ဖန်စီခံထားရသူဒီဒီရဲ့ညီမဖြစ်သူမရူစီကျော်ကပြောပါတယ
်ဒီနေ့ချင်းမှာတော့ကျမတို့ဒီတရားရုံးမှာပေါ့နော်စကားပြောခွင့်မပေးဘူးပေါ့ဒီလိုပဲချုပ်ကနဲ့ခေါ်လာပြီးတော့မှတခါတည်းပြင်ရင်တင်စစ်စေးတယ်ဒီလိုရှိတခါတည်းပဲချုပ်ကပေါ်ပြပေးတယ်ပေါ့နော်ကျမတို့စကားပြောခွင့်နေတော့မပေးဘူးပေါ့နော်ဒီနေ့
တမကဖို့ပင်လူငယ်၅ဦးကိုလာမယ့်ဇန်နဝါရီလ12ရက်နေ့မှာထပ်မံရုံးချင်းလိုက်ပါတယ်လူငယ်၅ဦးဟာငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်3လနဲ့ငွေဒဏ်3000ထိကျခံနိုင်တယ်လို့ဥပဒေအရပြဋ္ဌာန်းထားပါတယ်။ဒီဒီခွန်မို့ပိုခွန်ရဲမင်းကျော်မြို့လှိုင်ဝင်းခွန်ကျွန်ဘောဆရှိတဲ့တမကဖို့ဝင်လူငယ်၅ဦးဟာကြရပြင်းနဲ့ရှာရုံးမြို့နယ်ကကရင်နီမျိုးရသွတ်သက်ရေးပါတီ KMPP စပ်ဖွဲ့ဝင်၃ဦးနဲ့အယတား၃ဦးကိုလွိုင်ကုံမြို့ခြေဆိုင်ဒေတာကုကရေးစစ်ဌာနချုပ်လောက်ခံတမရသားတွေကတားလိုက်တာနဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်စန္ဒပြခဲ့ရမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါမြန်မာနိုင်ငံဟာဒီမိုကရေစီစနစ်အသွင်ယူပြောင်းလဲနေတဲ့ကာလမှာစန္ဒဖော်ထုတ်သူတွေကိုအေးအေးယူရဆိုးရလို့ရပေါ်မှာမေကွန်ထုတ်စရာတွေဖြစ်နေတယ်လို့ကြရမျိုးဆက်တဲ့ဖွဲ့ခေါင်းဆောင်ခွန်အတန်းကခုလိုပြောပါတယ်
ဒီလူရဲ့သူလာကထုတ်ပေါ်ခွင့်နဲ့ဒီမိုကရေစီခွင့်ရည်တွေလူသားခွင့်ရည်တွေကိုဖိနှိပ်နေတဲ့ဥပဒေကြီးနေတောင်းတယ်လက်ရှိအနာရထားတဲ့ NLD ပါတီနဲ့ NLD အစိုးရကလည်းကျွန်တော်တို့ယူဆတာကအရင်ဥပဒေဆိုင်အစိုးရနဲ့ဘာမှမကွာဘူး ဒီကြည့်စင်ရလဲတက်လို့ကကျူးလွန်ထားတဲ့ကြည့်စင်ကိုသူတို့အကာအကွယ်ပေးနေတော့မယ်ဆိုတော့ဒီမျိုးကြည့်စင်ဆိုရလို့ကျွန်တော်တို့တမရမှာခက်ခက်ချစ်တယ်ဗော။ NND ဆိုရဆိုပြီးနဲ့တက်လို့တော့ပဲဒီမှာအနေထားနေတဲ့ဆိုရတရားဖြစ်နေဒီမှာဒီမျိုးကြည့်စင်ဆိုရဖြစ်ကျွန်တော်တို့ဟောက်ရလာလို့မြေခွန်ထောက်နေဖြစ်နေပါလား
။ကရင်ပြည်လူငယ်များတမကပါဝင်ကရင်တောင်သူလယ်ရမတမကအဖွဲ့ဝင်စုစုပေါင်း9ဦးကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ကရင်အားစု20ဖွဲ့တွေကနေလူငယ်9ဦးပေါ်မှာအပြစ်ဖို့တဲ့လောက်ရကိုချက်ချင်းတောင်းပန်ဖို့နောက်မှာဒါကစတမတော်ကဖြစ်စီလက်နက်ကင်တပ်တွေကဖြစ်စီပြည်သူသူတယောက်ကိုဥပဒေမဲ့အတဖြက်အလောင်းဖြောက်ဖြက်မှုတွေဆက်လက်မဖြစ်ဖွားစေရန်အာမခံချက်တွေပေးဖို့ဇန်နဝါရီလ10ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ KMBB တပ်ဖွဲ့ဝင်2ဦးနဲ့အရသာသူတိတ်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတော်ကလည်းစစ်စစ်နေဆဲဖြစ်ပြီးဘယ်လိုအရေးယူကင်တွယ်မလဲဆိုတာမသိရှိသေးဘူးလို့ KMBB ကရင်နေမျိုးရာသုတ်သက်ရေးပါတီဘက်ကပြောပါရယ် KMBB ဖွဲ့ဟာမြန်မာအစိုးရနဲ့ NCA လက်မှတ်မရေးဆိုးနိုင်သေးတဲ့ URSC ကိုညညတော်တိုင်းတဲ့လူမျိုးများ Federal Council အဖွဲ့ဝင်ဖြစ်သလိုဒေတာတွင်ပြဿနာကိုစည်းရင်းနည်းနဲ့ဖြေရှင်းတဲ့သမ္မတော်ရဲ့လှုပ်ဆောင်ချက်တွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေဟန်သာဖြစ်စေနိုင်တယ်လို့လည်းနေဆာစည်းရေးကဲခတ်သူတွေကသုံးသပ်ထားပါရယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုကျွန်မတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူမှုကျန်းမာရေးဥကျော်စန်သားရဲ့မြန်မာရေးတုံတက်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအာကစားသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်းနဲ့တီးသန့်တွေ့ဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သမတ်ချက်တွေနဲ့ကန့်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာကစလို့ပထမဆုံးအချိန်နိုင်ငံတန်တမာနဲ့တရားဝင်တွေ့ဆုံခဲ့ကြပြီးတဲ့နောက်တည့်ရက်မှာပဲမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုတောင်ကိုရီးယားကောင်ဆောင်ကကန့်လန့်လိုက်တာပါ။အမေရိကန်ပြည်တော်စုကိုကလီဖိုးနီးယားမှာတရားမဝင်ရောက်လာတဲ့ Dreamers ဆိုခေါ်တဲ့တောင်းနေချီရဲ့ရွှေပြောင်းဝင်ရောက်လာသူတွေနေရပြန်မပို့နိုင်အောင်အကာအကွယ်ပေးထားတဲ့အစီအစဉ်ကိုလက်တလော့ဆက်လက်ထားရှိသွားဖို့ပြည်တော်စုတရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်။ဒါကအစီအစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်စားထုတ်မရတဲ့နင့်နာမှုတွေဖြစ်လာမယ်ဆိုပြီးကယ်လီဖိုးနီးယားပြည်နယ်တရားသူကြီးကမနေ့တုန်းကပဲအမိန့်ချမှတ်လိုက်တာပါ။ဖက်စစ်ခံထားတဲ့ writer သတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီနေ့ပဲတရားရုံးမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးဖောက်ပြမှုနဲ့ရုံးတင်တရားစွဲဆိုလိုက်ပါတယ်။မြန်မာသတင်းသမားနှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးတို့နှုတ်ပေါ်တရားစွဲဆိုလိုက်တဲ့အပေါ်မှာတော့နိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။ရန်ကုန်မှာရှိတဲ့ American တန်ယုံကတရားစွဲဆိုလိုက်တဲ့အပေါ်စိတ်ပျက်ကြောင်ပြောဆိုလိုက်သလိုဂျပန်နိုင်ငံကလည်းဒီသတင်းပတ်တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိရဲ့ခီးစဉ်တွင်သတင်းသမားတွေဖက်စစ်ခံရမှုနဲ့ပတ်သက်လို့ပြောဆိုမယ်လို့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကအင်းတင်ကျေးရွာတုတ်တံမှာတွေ့ရှိခဲ့ရတဲ့ရုပ်လောင်းတွေဟာဒေသခံရွာသားတချို့နဲ့လူငယ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်သေဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရသေဆုံးသူရုပ်လောင်းဆယ်လောင်းဟာတပ်မတော်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလူငယ်ရင်းချင်းတွေရရဲဘက်ကမလွှဲပြောင်းနိုင်ပဲတပ်ပြတ်မြုပ်နှံခဲ့တာဖြစ်ကြောင်းဒီနေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကြေညာချက်မှာဖော်ပြထားပါတယ်
။ဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးညထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line to meter 1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.